အခန်းကြီး9
ကိုယ်တိုင်ဝေဖန်အကဲဖြတ်မခံရဘူးသူတစ်ပါးကိုဝေဖန်အကဲဖြတ်တာမျိုးမလုပ်ပါနဲ့တော့သူတစ်ပါးကိုဝေဖန်အကဲဖြတ်တဲ့အတိုင်းကိုယ်တိုင်ပြန်ခံရလိမ့်မယ်ကိုချင်ပေးလိုက်တဲ့ပမာဏအတိုင်းပြန်ရလိမ့်မယ်ကိုမျက်စိထဲမှာတစ်သားချောင်းခံနေတာကိုသတိမထားဘဲနဲ့ညီကိုရဲ့မျက်စိထဲကတစ္ဆလေးကိုပဲဘာလို့ကြည့်နေတာလဲကိုမျက်စိထဲမှာတစ်သားချောင်းခံနေရတဲ့ညီအကိုကိုမင်းရဲ့မျက်စိထဲကတစ္ဆလေးထုတ်ပေးပါရစေလို့ဘလို့လို့ပြောနိုင်ပါလေသူတော်ကောင်းရောင်ဆောင်သူတို့ကိုမျက်စိထဲကတစ်သားချောင်းကိုအရင်ထုတ်လိုက်ပါဦးဒါမှရှင်းရှင်းလင်းလင်းမြင်ရပြီးညီအကိုရဲ့မျက်စိကတစ္ဆလေးကိုထုတ်ပေးနိုင်မှာပေါ့ခွေးကိုမြင့်မြတ်တဲ့အရာတွေမပေးပါနဲ့ဝက်ရှိမှလည်းပလဲတွေမချထားပါနဲ့အဲ့ဒါတွေကိုနင်းချပြီးခမည်းတော်ကိုပြန်ကြိုက်လိမ့်မယ်တောင်းမြဲတောင်းမှရလိမ့်မယ်ရှာမြဲရှာပါတွေ့လိမ့်မယ်ခောက်မြဲခောက်ပါတကားပွင့်လာလိမ့်မယ်တောင်းတဲ့သူတိုင်းရလိမ့်မယ်ရှာတဲ့သူတိုင်းတွေ့လိမ့်မယ်ခောက်တဲ့သူတိုင်းအတွက်တကားပွင့်လာလိမ့်မယ်ကိုယ့်ရဲ့သားကမုတ်ကိုတောင်းရင်ကြောက်ခဲပေးမလားငားကိုတောင်းရင်မွေပေးမလားခမည်းတော်အပြစ်သားတွေတောင်ကိုယ့်သားသမီးကိုကောင်းနာတွေပေးတတ်ရင်ခမည်းတော်ရဲ့ကောင်းငင်ပုံစံအဖဖခင်ကတောင်းတဲ့သူတွေကိုကောင်းတဲ့အရာတွေပို့လို့တောင်ပေးမှာမဟုတ်လားဒါကြောင့်ကိုယ့်ကိုပြုမှုဆက်ဆံစေခြင်းတဲ့အတိုင်းသူတစ်ပါးကိုပြုမှုဆက်ဆံပါဒါဟာပညတ်ကျမ်းနဲ့ပရောဖက်ကျမ်းရဲ့အနှစ်ချုပ်ပဲကျင်းတဲ့တကားကနေဝင်ကြပါပျက်စီးခြင်းကိုပို့ဆောင်တဲ့တကားဟာကျေဝန်းပြီးလမ်းကလည်းပြန့်ပြူတဲ့အတွက်ဝင်တဲ့သူတွေများတယ်အသက်ရှင်ခြင်းကိုပို့ဆောင်တဲ့တကားကတော့ကျင်းမြောင်းပြီးလမ်းကလည်းကျမ်းတဲ့အတွက်ရှာတွေ့သူတွေနည်းတယ်သိုးရီချုပ်ပြီးဝင်လာတဲ့ပရောဖက်အတူယောင်တွေကိုတတိထားကြတကယ်တော့သူတို့ဟာငန်းငန်းတက်ဖြစ်နေတဲ့ဝန်ပလူတွေပဲသူတို့ရဲ့အတီးကိုကြည့်ပြီးသူတို့ကိုခွဲခြားသိလိမ့်မယ်စူးပင်ကနေစပြစ်သည်ခူးလို့မှမရတာစူးလေပင်ကနေတဖန်သည်ခူးလို့မှမရတာအလားတူပဲကောင်းတဲ့အပင်ဟာကောင်းတဲ့အတီးသီးတတ်တယ်မကောင်းတဲ့အပင်ကတော့မကောင်းတဲ့အတီးပဲသီးတတ်တယ်ကောင်းတဲ့အပင်ဟာမကောင်းတဲ့အတီးမသီးဘူးမကောင်းတဲ့အပင်လည်းကောင်းတဲ့အတီးမသီးဘူးကောင်းတဲ့အတီးမသိရင်ခုတ်လဲပြီးမိတယ်ပြစ်ချခံရတတ်တယ်။ဒါကြောင့်သူတို့ရဲ့အတီးကိုကြည့်ပြီးသူတို့ကိုခွဲခြားသိလိမ့်မယ်။သခင်လို့ကျွန်တော်ကိုခေါ်တဲ့သူတိုင်းကောင်းကင်နိုင်ငံကိုဝင်ရမှာမဟုတ်ဘူး။ကောင်းကင်မှာစံမျက်နဲ့ကျွန်တော်အဖရဲ့အလိုတော်ကိုဆောင်တဲ့သူပဲဝင်ရလိမ့်မယ်။အဲ့ဒီနေ့မှာလူအများကသခင်ကျွန်တော်တို့သခင်နာမည်ကိုသုံးပြီးပရောဖက်ပြုခဲ့တယ်။နတ်ဆိုးတွေကိုနှင်ထုတ်ခဲ့တယ်အံပွဲအမှုတွေကိုလည်းလုပ်ပြခဲ့တယ်မဟုတ်လားဆိုပြီးပြောကြလိမ့်မယ်အဲ့ဒီအခါကျွန်တော်ကတရားမဲ့သူတို့မင်းတို့ကိုငါလုံးဝမသိဘူးငါရှေ့ကထွက်သွားကြဆိုပြီးသူတို့ကိုပြောမယ်ဒါကြောင့်ကျွန်တော်ပြောနေတဲ့ဒီစကားတွေကိုကြားပြီးလိုက်နာတဲ့သူဟာကြောက်သားပေါ်မှာအိမ်ဆောက်တဲ့သတိပညာရှိသူနဲ့တူတယ်မိုးတဲတဲမဲမဲရွာလို့ရေတွေတက်လာပြီးလေပြင်းတိုက်ခတ်တဲ့အခါအဲ့ဒီအိမ်ဟာကြောက်ဆောင်ပေါ်မှာစောက်ထားတဲ့အတွက်မပြူလဲဘူးကျွန်တော်ပြောနေတဲ့ဒီစကားတွေကိုကြားပေမဲ့မလိုက်နာသူကတော့တဲပေါ်မှာအိမ်ဆောက်တဲ့ညံမရှိသူနဲ့တူတယ်။မိုးတဲတဲမဲမဲရွာလို့ရေတွေတက်လာပြီးလေပြင်းတိုက်ခတ်တဲ့အခါအဲ့ဒီအိမ်ပြိုလဲပြီးလုံးဝပျက်စီးသွားတယ်
။အဲ့ဒီလိုပြောပြီးသွားတဲ့အခါလူအုပ်ကယေရှုရဲ့တွင်တင်ပုံကိုအံ့ဩကြတယ်။ယေရှုကကြမ်းတဲ့တွေလိုမဟုတ်ဘဲဖျားပေးအခွင့်အာဏာရှိသူတယောက်လိုတွင်တင်ပေးလို့ပဲ။